ကုလသမဂ္ဂလုံခြုံရေးကောင်စီမှရခိုင်ပြည်နယ်ပြည်ပကရေးနဲ့ပတ်သက်လို့တကပိတ်ဆွေးနွေးခဲ့ရမှာလက်ရှိဖြစ်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လူသားချင်းစာနာမှုအထောက်အကူတွေပေးအပ်ဖို့ဆိုတဲ့ကိုဖီအာနန်အကြံဖေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖော်ဖို့တိုက်တွန်းတဲ့ညင်ညာချက်ကိုထုတ်ပြန်ခဲ့တာပါဒါဟာ6နှစ်အတွင်းပထမအဦးဆုံးအကြိမ်ထုတ်ပြန်တဲ့ညင်ညာချက်ဖြစ်ပါတယ်အပြည့်စုံကိုဒေါ်လလတန်းကပြောပြမှာပါ
ရခိုင်ပြည်နယ်ပြည်ပခအခြေအနေဆိုးရွားလာမှုကြောင့်လုံခြုံရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗြိတိန်နဲ့ဆွီဒင်တို့ရဲ့တောင်းဆိုချက်အရလုံခြုံရေးကောင်စီကဗိုလ်ထုနေ့ကဒီကပိတ်စီဝေပဲကျင်းပခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့လွန်စွာစိုးရိမ်မကင်းဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်လုံခြုံရေးကောင်စီရဲ့အလှည့်ကြဥက္ကဋ္ဌအီသီယိုးပီးယားနိုင်ငံကတီဂက်ဒါ အလမူကဆွေးနွေးပွဲအပြီးသတင်းတောက်တွေကိုကြေညာချက်နဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်
The members of the Security Council expressed deep concern about the situation in the Rakhine State, acknowledging the initial
attack. လွန်ကျွေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့လွန်စွာစိုးရိမ်မကင်းဖြစ်ကြပါတယ်။ဩဂုတ်လ25ရက်နေ့ကမြန်မာလုံခြုံရေးတပ်သားတွေတိုက်ခိုက်ခံရတာကိုသိရှိရတဲ့အတွက်ဒီတိုက်ခိုက်မှုကြောင့်နောက်ဆက်တွဲအကြမ်းဖက်မှုဖြစ်ပွားတာကြောင့်လူပေါင်း 3,800 ကျော်အိုးအိမ်မဲ့ဖြစ်ရပါတယ်။လုံခြုံရေးနယ်မြေရှင်းလင်းမှုတွေအတွင်းအင်အားအလွန်အကျွံအသုံးပြုခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့စိုးရိမ်မကင်းဖြစ်တဲ့အတွက်ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေချက်ချင်းအဆုံးသတ်ဖို့တရားဥပဒေစိုးမိုးရေးပြန်လည်ချမှတ်ဖို့အယက်သားတွေကိုအကာအကွယ်ပေးဖို့လူမှုရေးစီးပွားရေးတာမန်အခြေအနေပြန်ရောက်စေဖို့နဲ့ဒုက္ခသည်ပြည်ထနာကိုဖြေရှင်းဖို့တိုက်တွန်းပါတယ
်ပြီးခဲ့တဲ့သတင်းပတ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့အိုးအိမ်မဲ့ဖြစ်နေကြသူတွေကိုမခွဲခြားပဲအထောက်အကူပေးနေတယ်ဆိုတဲ့ပြောကြားချက်ကိုလေလုံခြုံရေးကောင်စီကကြိုဆိုလိုက်ပြီးကြေညာချက်မှာအခုလိုတိုက်တွန်းခဲ့တယ်လို့လုံခြုံရေးကောင်စီဥက္ကဋ္ဌကပြောပါတယ
် They called on the government of Myanmar to fulfill these commitments facilitate humanitarian assistance to those in need in Rakhine state
ဒီမှာဆိုရကလူသားချင်းစာနာမှုအထောက်အကူကိုအိုးအိမ်မဲ့ဖြစ်နေကြသူအားလုံးကိုခွဲခြားမှုမရှိဘဲတပြေးညီအကူအညီပေးဖို့ပေးထားတဲ့ဂရီတွေကိုလုံခြုံရေးကောင်စီကထောက်ပြပြီးမြန်မာအစိုးရအနေနဲ့ဒီဂရီကိုအကောင့်ထည့်ဖော်ဖို့ရခိုင်ပြည်နယ်မှာလိုအပ်နေသူတွေအတွက်အထောက်အကူတွေပေးနိုင်အောင်လှုံ့ဆော်ဖို့နဲ့လူသားချင်းစာနာမှုအထောက်အကူပေးနေကြသူတွေရဲ့လုံခြုံရေးကိုအာမခံချက်ပေးဖို့အပြင်ပြည်ပခဖြစ်နေတဲ့ဒေသတွေမှာပူးပေါင်းဆောင်ရွက်မှုအခြေအတင်ဆွေးနွေးမှုကိုထောက်ခံအားပေးဖို့တိုက်တွန်းပါတယ
်ဒါအပြင်အထွေမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုလည်းကောင်ထဲဖော်ဖို့နှင့်မြန်မာအစိုးရကစက်တင်ဘာလ10ရက်နေ့ကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင်ထဲဖော်ဆောင်ရွက်ရေးကော်မတီကိုလည်းလုံခြုံရေးကောင်စီကကြိုဆိုလိုက်ပြီးအကြံပြုချက်များကိုလက်တွေ့အကောင်ထဲဖော်ဖို့တိုက်တွန်းလိုက်ပါတယ
် They agreed on the importance of a long-term solution to the situation in Rakhine and called for implementation
ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ရရှိအဖြေရှာဖို့နဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထည့်ဖော်ဖို့လဲတိုက်တွန်းပါတယ်။ဒါအပြင်ဒီအကြံပေးချက်ကိုအကောင့်ထည့်ဖော်ဖို့မြန်မာအစိုးရကပထမခြေလှမ်းအဖြစ်ရခိုင်အကြံပေးကော်မရှင်ဆိုင်ရာဝန်ကြီးအဆင့်အဖွဲ့ကိုဖွဲ့စည်းခဲ့တာကိုလည်းကြိုဆိုပါတယ်။အကြံပေးချက်တွေကိုအကောင့်ထည့်ဖော်ရမှာနိုင်ငံတကာလူ့အဖွဲ့အစည်းကမြန်မာအစိုးရကိုအကူအညီပေးဖို့အဆင့်နဲ့ရှိတဲ့အကြောင်းလဲလုံခြုံရေးကောင်စီကအတည်ပြုပါတယ်။
မြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးတို့ကတဘောဒီညညာချက်ထုတ်ပြန်တာဟာ6နှစ်တာအတွင်းပထမဦးဆုံးချိန်ဖြစ်တယ်လို့စီဝေးဘွဲခေါ်ယူဖို့တိုက်တွန်းခဲ့တဲ့ဗြိတိန်သံမတ်ကြီးမက်သျူးရိုက်ခော့ဖ်ကသတင်းတောက်တွေကိုပြောခဲ့ပါတယ
် First time in 9 years that the Security Council has agreed on this particular issue on Burma
မြန်မာနိုင်ငံနဲ့ပတ်သက်လို့6နှစ်တာကာလအတွင်းဒါဟာပထမဆုံးချိန်လုံခြုံရေးကောင်စီကအခုလိုသဘောတူပြီးညညာချက်ထုတ်ပြန်လိုက်တာပဲဖြစ်ပါတယ်ရခိုင်ပြည်နယ်မှာဆိုးရွားနေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုမှာလုံခြုံရေးကောင်စီကတညစ်တညွတ်ထဲရပ်တည်ခဲ့ကြတာဖြစ်ပါတယ
်။ဒါအပြင်လုံခြုံရေးကောင်စီထုတ်ပြန်တဲ့ကြေညာချက်ဟာရခိုင်အရေးဆိုးရိမ်မကင်းဖြစ်သူတွေရဲ့သဘောထားစန္ဒာ၃ချက်စလုံးကိုခြုံငုံပါဝင်တဲ့အတွက်လဲကျေနပ်မိတယ်လို့သံမကြီးရိုက်ခော့ဖ်ကပြောပါတယ်
။ The press elements agreed today are an important first step. They
ဒီနေ့ထုတ်ပြန်တဲ့ကြေညာချက်ဟာပထမခြေလှမ်းဖြစ်ပါတယ်။လုံခြုံရေးကောင်စီကလူချင်းနဲ့အချက်၃ချက်စလုံးပါဝင်ပါတယ်။ပထမကလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းရေးတွေကိုအားလုံးရပ်တန့်ဖို့ဒုတိယကလိုအပ်တဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီတွေရရှိစေဖို့တတိယကတော့မြန်မာအစိုးရအနေနဲ့ ကိုဗီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲပေါ်ဖို့ဆိုတာတွေပဲဖြစ်ပါတယ်
။နောက်သတင်းပါမှာတော့တူရကီနိုင်ငံရဲ့တိုက်တွန်းချက်အရ OIC ကမြမအရေးဆွေးနွေးဖို့ရှိပြီးထွေထွေညီလာခံအဖွဲ့ဝင်နိုင်ငံတွေနဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကဥဆောင်ပြီးဆွေးနွေးပွဲတရကျင်းပဖို့လည်းရှိတယ်လို့တာမကြီးရိုက်ခော့ကပြောခဲ့ပါတယ်ရှင်။